မနက်ဖြန်ဆိုရင်စစ်တပ်ကရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအစိုးရစီကအာဏာသိမ်းလိုက်တာတနည်းဖြင့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အရက်သား1500ကျော်အသက်ခံရလူပေါင်း13000ရှစ်ကျော်ဖမ်းဆီးခံရရတယ်လို့နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအဖွဲ့ အပြစ်မဲ့ပြည်သူတွေသိဆုံးခဲ့ကြရပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကသူတို့ကိုရန်သူလို့သတ်မှတ်လို့ပါလို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကဆိုပါတယ်။လုံးဝထိန်းချုပ်မှုမရပဲရက်ဆက်ကြမ်းကြုတ်တဲ့စစ်အာဏာရှင်စနစ်ဖြစ်တယ်လို့ဩစတြေးလျနိုင်ငံလိုဝီအင်စတီကျူတ်ကသူတည်တီဟာဗေးလီမာဟျူးကပြောပါတယ်။ကြီးမားတဲ့လူမှုကန ဲ့သွားခဲ့ကြပါတယ်ဘလုံငန်းပေါ်လူမှုယုံကြည်မှုမရှိတဲ့လောက်နင်းနီးဖြစ်သွားခဲ့ပြီးရက်တန့်တလောက်နင်းနီးဖြစ်ခဲ့ပါတယ်စီးပွားရေးပမာဏ18ရာခိုင်နှုန်းကျုံသွားခဲ့ပြီးစိုးရိမ်ရလောက်အောင်စီးပွားရေးအားနည်းသွားခဲ့တယ်လို့ကမ္ဘာဘဏ်ကပြောပါတယ်လူရေ55တန်းရဲ့တဝက်ဟာဆင်းရဲတွင်းထဲမှာရောက်နေတယ်လို့လည်းကမ္ဘာဘဏ်ကဆိုပါတယ်ဒါဟာပျောက်ဆုံးသွားမဲ့အနည်းဆုံး70တစုဖြစ်တယ်လို့ပြောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်လည်းဖြစ်ပါတယ်လို့သူသေးသည်ဟာဘေးလီမာဟူကသုံးသပ်ပါတယ်